2024 2025 ပညာသင်နှင့်ကယားပြည်နယ်အတွင်းမှာရှိတဲ့အခြေခံပညာကျောင်းများဖွင့်လှစ်နိုင်ရေးလုပ်ငန်းညီနက်အစည်းအဝေးကိုမေလ14ရက်နေ့ကကယားပြည်နယ်အစိုးရအဖွဲ့ရုံးပြည်နယ်အစည်းအဝေးခန်းမမှာကျင်းပရာကယားပြည်နယ်ဝန်ကြီးချုပ်ဦးစောမျိုးတင်ကပြည်နယ်အတွင်းလူ့စွမ်းအားအရေးမြင့်များဖွံ့ဖြိုးတိုးတက်ရေးအတွက်အလေးထားဆောင်ရွက်လျက်ရှိပါကြောင်းပြည်နယ်အတွင်း2024 2025ပညာသင်နှင့်ကျောင်းဖွင့်ရသည့်အမိကျောင်းနှင့်အရွယ်ကလေးများအားလုံးပညာသင်ကြားနိုင်ရန်အခြေခံပညာကျောင်းများဖွင့်လှစ်နိုင်ရေးကြိုတင်ပြင်ဆင်ဆောင်ရွက်ရမှာဖြစ်ပါကြောင်းကျောင်းသားကျောင်းသူများစိတ်အေးချမ်းစွာပညာသင်ကြားနိုင်ရေးပူးပေါင်းဆောင်ရွက်ကြရန်ပြောကြားခဲ့ပါသည်။အဒီနောက်တက်ရောက်လာကြသူများကအခြေခံပညာကျောင်းများဖွင့်လှစ်နိုင်ရေးကိစ္စနှင့်ဆက်လင်းကဆွေးနွေးတင်ပြခဲ့ကြရာပြည်내ဝန်ကြီးချုပ်ကလိုအပ်တာများကိုပေါင်းစပ်ညီနိုင်ဆောင်ရွက်ပေးခဲ့ကြောင်းသိရပါသည်။အလားတူပြည်내ဝန်ကြီးချုပ်ဟာမေလ16ရက်နေ့ကလွိုင်ကော်မြို့မှာရှိတဲ့တပ်မတော်စစ်ဆေးရုံးအမှတ်ခွန်ဂရင်တရာမှာတက်ရောက်စေကူတမှုခံယူလျက်ရှိတဲ့တပ်မတော်သားများနိုင်ငံဝန်ထမ်းများနဲ့ပြည်သူများအားသွားရောက်ကြည့်ရှုအားပေးစကားပြောကြားပြီးအာဟာရဖြည့်စားတောက်ဖွဲ့ရများနဲ့ထောက်ပံ့ငွေများပေးအပ်ခဲ့ကြပါရဲ့ရှင်။